ခဲ့တဲ့စနေနေ့ဂျွန်လ20ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ WFP ကုလသမဂ္ဂကမ္ဘာစားနပ်ရေးကအစီအစဉ်တိုးလောင်းရုံဖောက်ထွင်းခံရပြီးတော့လူသားချင်းစာနာမှုအကူအညီအထောက်ပံ့ပစ္စည်းတွေလူရက်ခံရသလိုမီးရှို့ခံရတာကြောင့်ဒီလောက်ရက်ကိုရှုံချတဲ့အကြောင်း WFP ကဒီကနေ့ရက်စွဲတဲ့အကြေညာချက်ထုတ်ပြန်ပါတယ်။ဖျက်ဆီးမီးရှို့ခံရတဲ့မောင်တော်တုံလောင်ယုံမှာလူဦးရေ 6,400 အတွက်စံ 1,155 metric ton တုံလောင်ထားတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းပဋိပက္ခရင်းနဲ့လုံခြုံရေးအခြေအနေကြောင့် WFP ဝန်ထမ်းတွေမေလကုန်ကတည်းကသွားရောက်နိုင်ခြင်းမရှိတဲ့အကြောင်းကြေညာချက်မှာပါရှိပါတယ်။WFP ဟာမြန်မာနိုင်ငံအနှံ့အပြားပဋိပက္ခဒဏ်ခံစားနေရသူတွေအတွက်အရေးပေါ်အသက်ကယ်ဆယ်ရေးစားနပ်ရိက္ခာတွေကူညီထောက်ပံ့ပေးနေပြီးတော့ဒီနေ့အတွင်းလူတသန်းနီးပါးကိုကူညီထောက်ပံ့ပေးထားတဲ့အကြောင်းကြေညာချက်မှာပါရှိပါတယ်။ဘယ်အဖွဲ့အစည်းဘသူလက်ချက်ဆိုတာတော့ဖော်ပြခြင်းမရှိပေမဲ့ပဋိပက္ခမှာပါဝင်သူအားလုံးအပြည့်အစုံဆိုင်ရာဥပဒေတွေကိုလေးစားကြဖို့ WFP ကတိုက်တွန်းထားပါတယ်။အရခတက်တော် AA ကတော့စစ်ကောင်စီနဲ့တင်းတန်းပေးထားတဲ့လက်နက်ကိုင်မွတ်စလင်တွေပူးပေါင်းပြီးတော့မောင်တော်မြို့ဝေသားလီကျေးရွာမှာရှိတဲ့ WFP ကိုရောင်တွေနဲ့လူနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့တုတ်ပြန်ဖြေရှင်းခြင်းချက်ချင်းဆိုသလိုထွက်ပေါ်လာတာမရှိပါဘူး။ဒီတော့အတွင်းရခိုင်တောင်ပိုင်းတန်တော်မြို့နယ်ငံပလီကံကြီးတခြားမှာစစ်ကောင်စီနဲ့အေးအေးအကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကကြီးရည်လေးပူးပေါင်းပြီးအပြင်းထန်ခုခံနေတဲ့အကြောင်းဒေသခံတွေက VOE ကိုပြောပါရရှင်။